2015ရွေးကောက်ပွဲဟာမြန်မာနိုင်ငံအနေနဲ့တကယ်ပဲဒီမိုကရေစီလမ်းကြောင်းကိုရောက်နေပြီလားဆိုတာအဆုံးဖြတ်ပေးမှာဖြစ်တယ်လို့အတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒါ့အပြင်ထိရောက်တဲ့တွေးဆုံဆွေးနွေးရေးကိုပြတ်ပြားအောင်လမ်းလွှဲတဲ့လုပ်ရက်တွေကို NLD အနေနဲ့လက်ခံမှာမဟုတ်ဘူးလို့လည်းဆိုပါတယ်။စနေနေ့ကစတင်ကျင်းပတဲ့ NLD ရဲ့ပထမအကြိမ်ဗဟိုကော်မတီစတုတ္တအစည်းအဝေးမှာဒေါက်ဆန်းစုကြည်ပြောဆိုသွားတာတွေကိုကောက်နှုတ်တင်ပြရမယ်ဆိုရင်2015ခုနှစ်မှာကျင်းပမယ့်ရွေးကောက်ပွဲဟာအပြောင်းအလဲပြုလုပ်နေတဲ့မြန်မာနိုင်ငံမှာအရေးကြီးတဲ့ရွေးကောက်ပွဲတစ်ခုဖြစ်တယ်လို့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံတကယ်ရောက်မရောက်ပြောနိုင်တဲ့ရွေးကောက်ပွဲဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်က NLD ရဲ့ပထမအကြိမ်ဗဟိုကော်မတီစတုတ္တအစည်းအဝေးဖွင့်ပွဲနေ့မှာအခုလိုပြောဆိုလိုက်ပါတယ်။ဒါက
2020ရွေးကောက်ပွဲရဲ့ဒုတိယရွေးကောက်ပွဲဖြစ်ပါတယ်။2020ရွေးကောက်ပွဲကဒီမိုကရေစီအဲ့ဒီလိုအပြောင်းအလဲတွေလုပ်တဲ့အခါမှာပထမရွေးကောက်ပွဲတွေဒုတိယရွေးကောက်ပွဲအများအားဖြင့်ပြောရရင်ရွေးကြည့်ပါလေဆိုတာကိုဒီမိုကရေစီဘက်ကပြောင်းလဲရတဲ့နိုင်ငံသားရဲ့စမိုင်းကြီးနိုင်ငံတွေဖြစ်နေတယ်။ဒါကြောင့်မလို့2015ရွေးကောက်ပွဲမှာအရေးကြီးတာကရွေးကောက်ပွဲတစ်ခုအနေနဲ့ပြောပြတာဟုတ်ပါဘူး။ဒီမှာနိုင်ငံမှာတကယ်ပဲဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်နေပြီလားဆိုတဲ့
ဒါအပြင်2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးမလုပ်ဆောင်နိုင်ဘူးဆိုရင်မြန်မာပြည်အနေနဲ့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်မှာမဟုတ်သေးဘူးလို့လည်းသူကဆိုပါတယ
်။ဖွဲ့စည်းပုံခြေခံဥပဒေကိုမပြောင်းလဲဘဲနဲ့ဒီကိစ္စကိုစစ်မှန်တဲ့ဒီမိုကရေစီစံနှုန်းဆန်ထားတယ်လို့ကြိုက်နေတာမပြောင်းလဲဘဲနဲ့ဒီမှာပြနိုင်တာကဒီမိုကရေစီလမ်းကြောင်းပေါ်တကယ်ပဲရောက်နေပြီလို့ပြောလို့မရဘူး။သူကဆိုလို့ရှိရင်ခုချိန်မှာတကယ်အရေးကြီးတာကဖွံ့ဖြိုးတိုးတက်ရေးလေလို့ပြောရပါတယ်။ဒီကိစ္စမှာဖွံ့ဖြိုးတိုးတက်ရေးဆိုတာစစ်မှန်တဲ့နိုင်ငံရေးစနစ်ကိုဖြည့်ဆည်းပါတယ်။ဒါကြောင့်မို့လို့နိုင်ငံရေးကိစ္စတွေကိုလွတ်မြောက်ပြီးတော့ဖွံ့ဖြိုးရေးကိစ္စတွေကိုလွတ်မယ်ဆိုတာလက်တွေ့မကြပါဘူး။မဖြစ်နိုင်ပါဘူး
။မြန်မာပြည်အနာဂတ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ဖို့အတွက်တိုင်းရင်းသားတွေနဲ့ပူးပေါင်းဆောင်ရွက်ရေးအရေးပါတဲ့အကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကုံးမှာထည့်သွင်းပြောဆိုသွားပါတယ်။လက်ရှိမြန်မာနိုင်ငံမှာတွဲဆုံဆွေးနွေးရေးအတွက်လေးပွင့်ဆိုင်ဆွေးနွေးပွဲလုပ်ဖို့အစဉ်တစိုက်တောင်းဆိုနေတာဟာထိရောက်တဲ့တွဲဆုံဆွေးနွေးရေးရဖို့ဖြစ်ပြီးဒါကိုပြပြောင်းအောင်လှုပ်ဆောင်တာတွေကိုတော့ NLD ကလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။ဘာဖြစ်လို့
လေးပွင့်ဆိုင်ကိုတောင်းဆိုခဲ့လဲဆိုတာဟာစတင်ပြီးဆွေးနွေးတဲ့အနေအထားမှာထိရောက်ဖို့လိုပါတယ်။စုံစမ်းဖို့လိုပါတယ်။ဘောပွင့်လေးလေးနဲ့ဒီနိုင်တိုင်းဆံကိုယူပါတယ်။ဒီမှာတော့နောက်မှအခြေအခြေပို့ပြီးလွတ်သွားကျင်တာဟာအစမှာဘောပွင့်လေးလေးနဲ့ခိတိရတော့ဆွေးမဆွေးနေနိုင်လို့ရှိရင်နောက်ဆက်ပြီးတော့ဆွေးရို့ထိရောက်ဖို့ဆိုတာလွယ်ပါဘူး။အဲ့ပြီးတော့ကောင်းဝင်တဲ့လူများများလို့ရှိလို့ရှိရင်ဘောရီယာတွေပို့ပြီးတော့များလို့ရှိလို့ရှိရင်ကွဲလဲမှုတွေပို့ပြီးတော့များလို့ရှိလို့ရှိရင်စပြီးတော့နားလည်မှုမျိုးဟာဖြစ်ခဲ့တာ။ဒါကြောင့်ဆွေးရတာလက်တွေ့ကြကြကြည့်ပြီးတော့တောင်းဆိုတာဖြစ်ပါတယ်။တမ်းတာချစ်တော့မဟုတ်ပါဘူး။အများပါဝင်တာမလိုလားလို့မဟုတ်ပါဘူး။လက်တွေ့ကြကြခီရောက်တဲ့ဆွေးနွေးပွဲတွေဖြစ်စေလို့ဒါတော့ရေးပွင့်တာဖြစ်လို့တောင်းဆိုတာဖြစ်ပါတယ်။
ဒါအပြင်လွှတ်တော်မှာ6ပွင့်ဆိုင်ဆွေးနွေးဖို့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒါဟာသဘောထားအရမကွာတဲ့အတွက် NLD အနေနဲ့ထောက်ခံကြောင်းပြောဆိုသွားပါတယ်။ဒီဇင်ဘာလ13ရက်နေ့ကနေ14ရက်နေ့အထိကျင်းပနေတဲ့ NLD ဗဟိုကော်မတီစည်းဝေးကိုတက်ရောက်လာတဲ့တိုင်းရင်းသားဒေသတွေက NLD ကိုယ်စားလှယ်တွေတင်ပြတဲ့အချက်တွေနဲ့ပတ်သက်လို့ဗဟိုကော်မတီဝင်တအုပ်ဖြစ်တဲ့ပြည်သူ့လွှတ်တော်အမတ်ကိုနိုင်ငံလင်းက VOE ကိုအခုလိုပြောပါတယ
်။တိုင်းရင်းသားဒေသမှာတော့ NLD ကအများကြီးလှုပ်လှုပ်ရမယ်ပုံမှန်ဖြစ်နေပါတယ်။တိုင်းရင်းသားတွေကလည်းရှိတယ်။ဗဟိုကော်မတီတွေကလည်းပြည်သူ့ရေးရေးနဲ့ပတ်သက်လို့တင်ကြတာတွေရှိပါတယ်။နောက်တော့အဓိကလည်းသိဆိုင်ကိစ္စတွေပါတယ်။နောက်ပြီးအမှတ်ပုံတွေမရတဲ့ကိစ္စတွေပါ။အဓိကလည်းအဲ့ဒါတွေပါတယ်။
NLD ရဲ့ဗဟိုကော်မတီစည်းဝေးကိုနာယကဦးတင်ဦးဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်ဗဟိုအလုပ်အမှုဆောင်121ဦးတက်ရောက်ခဲ့ပြီးဒီကနေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်ရှင်။